ထိုင်းနိုင်ငံဘာကောမြို့မှာ AI ခေါ်နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကဒီကနေ့မနက်ပိုင်းကသတင်းစာရှင်းလင်းပွဲတရကျင်းပခဲ့ရမှာအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီမစ္စတာဘင်ဂျမင်ဇာဝတီကမြန်မာနိုင်ငံမှာဒီမိုကရေစီရေးလူ့အခွင့်အရေးတဘာဝပတ်ဝန်းကျင်အရေးတွေနဲ့ပတ်သက်ပြီးတက်ကြွလှုပ်ရှားဆောင်ရွက်ကြသူတိုင်းရင်းသားလူမျိုးစုတွေအပေါ်စစ်အစိုးရရဲ့ဖိနှိပ်မှုတွေကိုရှင်းလင်းတင်ပြခဲ့ပါတယ်။ဒီနေ့ထက်မှကျင်းပမယ်လို့ပြောဆိုထားတဲ့2010ရွေးကောက်ပွဲမတိုင်ခင်မှာအဲ့ဒီဖိနှိပ်မှုတွေကိုရပ်တန်းခံရပ်ဖို့လဲစစ်အစိုးရကိုတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာတော့စစ်အစိုးရခေါင်းဆောင်ဗိုလ်ချုပ်မူကြီးသန်းရွှေကလာမယ့်ရွေးကောက်ပွဲဟာလွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်လိမ့်မယ်လို့နှစ်ကြိမ်တိုင်တိုင်ပြောကြားခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အခုထိရွေးကောက်ပွဲကျင်းပမယ့်နေ့ရက်နဲ့ရွေးကောက်ပွဲဆိုင်ရာစီမံဥပဒေတွေပေါ်ထွက်မလာသေးတဲ့အတွက်လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့မလွယ်ကူတဲ့အကြောင်းပြည်တွင်းမှာပြောဆိုနေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး Mr. Benjamin Sawaki က
What the government says is of far less concern to us or frankly far less
ဆိုရပါပြောပြောအတည်ယူလို့ရတာမဟုတ်ပါဘူး။ရလဲရခဲ့ပါတယ်။2008အခြေခံဥပဒေအတည်ပြုခဲ့တဲ့တုန်းကလည်းလူလူကစန္ဒမဲ90ရာခိုင်နှုန်းညောင်းနဲ့တခဲနဲ့ထောက်ခံအတည်ပြုခဲ့တယ်လို့ပြောခဲ့တာပါပဲ။ဒီတော့ဗိုလ်ချုပ်မှုကြီးဘာပဲပြောပြောလက်တွေ့မှာလူအခွင့်အရေးစံချိန်လူနဲ့ဘလောက်ညီတယ်လဲဆိုတာကိုပဲကြည့်ရမှာပါလို့ပြောဆိုခဲ့တာပါ။2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံလက်ညှင့်ပြုထားတဲ့ရွေးကောက်ပွဲကနေပေါ်ပေါက်လာမဲ့အစိုးရသစ်လက်ထက်မှာမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေတိုးတက်ကောင်းမွန်လာဖို့ညှို့လဲမှာလားလို့Mr. Benjamin Zawicki ကိုမိမျက်နှာခါမှာ
If we use the 2008 constitutional referendum given that nothing has changed on the ground in the country since
တော့ရှိအခြေခံဥပဒေဟာအတည်ပြုပြီးနှစ်နှစ်အတွင်းမှာဘာမှထူးထူးခြားခြားအပြောင်းအလဲတွေမရှိခဲ့ပါဘူးအဲ့ဒီအခြေခံဥပဒေကိုလက်ညှင့်လုပ်ပြီးတော့ကျင်းပတဲ့ရွေးကောက်ပွဲကနေဖြစ်ပေါ်လာမဲ့အစိုးရလက်ထက်မှာလူအခွင့်အရေးအခြေအနေတွေဟာဘုံငနဲ့တိုင်းငနဲ့မျက်နှာပြတယ်လို့ပြောနေသွားမှာမဟုတ်ပါဘူးနိုင်ငံရေးဖိနှိပ်မှုတွေဟာပြိမာမာတမကပြည်내တွင်မှာပါဆက်ပြီးတော့ဖြစ်နေအောင်ပဲသဘောပါပဲအခုလာမယ့်ရွေးကောက်ပွဲမှာနိုင်ငံရေးအရာပါဝင်သင့်တဲ့သူတွေပါဝင်ခွင့်မရမှာကိုတော့စိုးရိမ်မိပါတယ်လို့ပြောခဲ့တာပါအခုထုတ်ပြန်လိုက်တဲ့ AI အစီအခံစာမှာလူအခွင့်အရေးဖောက်ဖျက်ကျူးလွန်တဲ့အမှုတွေ900ကျော်ရှိတယ်လို့ဖော်ပြထားပါတယ်အဲ့ဒီအမှုတွေထဲမှာအဖြစ်အများဆုံးကဘလို့အမှုမျိုးတွေပါလဲလို့မင်းမြတ်နဲ့အခါမှာမစ္စတာဘင်ဂျမင်ကတရားလက်လွတ်ဖမ်းညင်တယ်လို့ဖမ်းပြီးထိမ့်သိမ့်ကျင်တဲ့လောက်ထိမ့်သိမ့်ထားတဲ့အမှုတွေကအများစုပါပဲနှိမ့်ဆက်ညှိမှန်းတာတွေကလည်းမနှဲ့လှပါဘူးတခြားလူအခွင့်အရေးထိပါတဲ့ကိစ္စမျိုးတွေလည်းအများကြီးပါဝင်နေပါတယ်လို့ပြန်လည်ဖြေကြားခဲ့ပါတယ်မြန်မာနိုင်ငံလိုအာဏာရှင်တွေအုပ်စိုးတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးအလုပ်လုပ်နိုင်တဲ့နေရာမှာနိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့အနေနဲ့အကန့်အသတ်တွေရှိပါသလားရှိတဲ့ဆိုရင်ဘာတွေများပါလဲလို့ငင်းမြတ်တဲ့အခါမှာတော့အဓိကအကန့်အသတ်ကတော့2003ခုနှစ်ကစပြီးမြန်မာနိုင်ငံတွင်းကိုကျွန်တော်တို့အဖွဲ့တွားလို့မရတော့တာပါမြန်မာနိုင်ငံဟာပိတ်ထားတဲ့နိုင်ငံဖြစ်တာမို့ဒီစီရင်ခံစာအတွက်ထိုင်းတရုတ်ဘင်္ဂလားဒေ့ရှ်နေဆက်တွေကိုတွားရပါတယ်ပထမရရှိတဲ့သတင်းတစ်ခုကိုတခြားသတင်းတွေနဲ့ညှိနှိုင်းကြည့်ရပါတယ်အတော်ကိုအချိန်ကြာပြီးခက်ခက်ခဲခဲလုပ်ခဲ့ရတာပါတည်ကြခိုင်မာဖို့အတွက်အင်မတန်ကြိုးစားခဲ့ရပါတယ်လို့ပြောဆိုခဲ့ပါတယ်ဒါဆိုရင်ပြည်တွင်းကရရှိတဲ့သတင်းအချက်အလက်တွေပေါ်အတည်ပြုနိုင်ဖို့အတွက်ဘယ်လိုပဲပုံဆောင်ရွက်ရပါတယ်လဲလို့မြန်မာနဲ့အခါမှာ
Well typically we corroborate our information with at least one other source
and ရရှိတဲ့သတင်းအချက်အလက်တွေနဲ့အပြင်းအထန်အထက်ထက်ညှိနှိုင်းစစ်ဆေးရတာပါပဲအထက်ထက်စစ်ဆေးပြီးလို့အတည်ပြုနိုင်တဲ့အဆင့်ရောက်အောင်ရနိုင်တဲ့အချက်အလက်တွေစုဆောင်ခဲ့ရပါတယ်နောက်ဆုံးမှာတော့ခိုင်မာတဲ့ရလဒ်တစ်ခုထွက်ပေါ်လာခဲ့ပါတယ်လို့ Mr. Benjamin Zawicki ကပြောဆိုခဲ့ပါတယ်ခင်ဗျာ